Ukraine ကိုရုရှားဝင်ရောက်ကျူးကျော်တာကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်ပြည်နာကိုကိုရင်းဆန်းစစ်ကြည့်ရှုဖို့အတွက် American သမ္မတကတော် Joe Biden ဟာတောက်တန်နေ့ကစပြီး၄ရက်ကြာဥရောပခီးထွက်သွားပြီဖြစ်ပါတယ်။သမ္မတကတော်ဟာရိုမေးနီးယားနိုင်ငံမှာတာဝန်ချနေတဲ့ American တပ်သားတွေကိုကျေးဇူးတင်စကားပြောကြားဖို့ရှိသလိုဒီသတင်းဖတ်ထဲကြောက်အောင်အမေများနေမှာတော့ Ukraine နယ်စပ်မှာရှိတဲ့ Slovakia ရွာကလေးကဥယျာဉ်ရွှေ့ပြောင်းအခြေချလာတဲ့ဒုက္ခသည်မိသားစုတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းသမရအင်ဗျူကပြောပါတယ်။သမရဂရောဟာတောက်ကြနေမှာရိုမေးနီးယားကလေးဆက်အခြေစိုက်စခန်းကိုတွားရောက်နေပါတယ်။အဲဒီမှာစခန်းချနေတဲ့ American တပ်သားတွေညစာစားပွဲအတွက် American အကြိုက်အစားအစာတွေယူဆောင်သွားခဲ့တယ်လို့သူတို့ကိုကျေးဇူးတင်စကားပြောကြားမှာလည်းဖြစ်ပါတယ်။ Russia Ukraine စစ်ပွဲအတွက်အရှေ့ဥရောပဒေသမှာသမရဂျိုးဘိုင်ဒန်ဆေးလွတ်တဲ့တပ်သားအများအပြားတွေက Ukraine နယ်စပ်နဲ့မိုင်60ကျော်အကွာဒီစခန်းမှာတပ်သား1600လောက်ချထားတာဖြစ်ပါတယ်။ရုရှားရဲ့ဝင်ရောက်ကျူးကျော်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီပီ၊ Slovakia နဲ့ Romania လိုအင်ဂျီချင်းနိုင်ငံတွေကိုထွက်ပြေးတင်းချောင်လာကြတာပါ။ဒီဒုက္ခသည်တွေအနေနဲ့ American သမ္မတနဲ့သမ္မတဂရောတို့ကယူကရိန်းပြည်သူတွေနဲ့အတူတပ်သားတွေရပ်တည်နေကြောင်းသိဖို့အရေးကြီးတယ်လို့သူမနဲ့အတူခီးစင်လိုက်ပါတဲ့သတင်းတောက်တွေကိုသမ္မတဂရောကပြောကြားခဲ့ပါတယ်။ဒါဟာသမ္မတဂရောရဲ့ဒုတိယချိန်မြောက်ပြပခီးစင်ပါ။ပထမခီးစင်ကတော့အနေကဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့အိုလံပစ်ပွဲတော်ဖွင့်ပွဲတက်ရောက်ဖို့အတွက်တိုကျိုကိုသွားရောက်ခဲ့တာဖြစ်ပါတယ်။